မြန်မာနိုင်ငံမှာမိုးရင်းသတင်းတွေဖျော်ဖြေသတင်းတွေကိုအများပြည်သူတွေကြားမှာအမြင့်မှအငင်းမြပွားစရာဖြစ်အောင်လို့လိုရာဆွဲပြန်လည်တင်ပြနေတဲ့ Facebook အကောင့်တွေ Facebook page တွေနဲ့ Instagram အကောင့်တွေကို Facebook ကုမ္ပဏီရဲ့ Cyber လုံခြုံရေးဌာနကပိတ်ပင်လိုက်ပါတယ် Facebook account 89ခု Facebook page 109ခု Facebook group 15ခုနဲ့ Instagram account 5ခုကိုအကောင့်အထုတွေလုပ်ပြီးတော့ဖန်တီးလုပ်ကြမှုနဲ့ဖယ်ရှားခဲ့တယ်လို့ Facebook ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်သတင်းဌာနတွေကဖော်ပြတဲ့မှုခင်းသတင်းတိုင်းရင်းသားသတင်းစစ်တပ်သတင်းနဲ့ဖျော်ဖြေသတင်းတွေကိုပိတ်ခံရတဲ့အဲ့ဒီအကောင့်တွေ page တွေမှာသူတို့လိုရာအတိုင်းဆွဲပြီးတော့ဖော်ပြခဲ့ကြတယ်လို့ Facebook ကပြောပါတယ်။အခုလိုဖော်ပြနေကြသူတွေကသူတို့ဘသူဘဝဖြစ်တယ်ဆိုတာဖုံးကွယ်ထားကြပေမဲ့တချို့ကစစ်တပ်နဲ့ဆက်နွယ်နေတယ်ဆိုတာကို Facebook ကစုံစမ်းတွေးရှိတယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တချို့ page တွေမှာ follower 3000လောက်ရှိတယ်လို့ group တစ်ခုထဲမှနေမှလည်းအဲ့ဒီ group တွေထဲမှာပါဝင်သူဟာ 68,000 လောက်ရှိတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံတဲ့ပဋိပက္ခတွေဟာ Facebook ပေါ်ကအမုန်းစကားတွေကြောင့်ပိုပြီးဆိုးစေခဲ့တယ်ဆိုတာကို Facebook အကြီးအကဲ Mark Zuckerberg ကိုယ်တိုင်ဝန်ခံပြီးဒီကိစ္စကိုပိုပြီးထိရောက်အောင်ကင်တွယ်ဆောင်ရွက်သွားမယ်လို့ကတိပြုထားပါတယ်။ Facebook ကအရင်ပိတ်ခဲ့တဲ့အကောင့်တွေထဲမှာတမ်မတော်အကြီးအကဲပိုကြုံမှုကြီးမင်းအောင်လှရဲ့အကောင့်နဲ့အမျိုးသားရေးဝါဒပြင်းထန်သူဦးဝီရသူတို့ရဲ့အကောင့်တွေပါဝင်ပါတယ်။ Facebook ပေါ်မှာအမုန်းစကားဖြန့်တာ၊သတင်းမှားတွေဖြန့်တာကိုအမြင့်ပြက်အောင်ကြိုးစားနေပေမဲ့စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုလည်းဩဂတ်လ22ရက်နေ့က Facebook ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။